ရခိုင်ပြည်နယ်ထဲမှာတိုက်ပွဲတွေအရှိန်ပိုးပြီးတိုးလာတာအတွက်ထူးဆိုရင်ကြောင်းကုလသမဂ္ဂလူသားစံနှုန်းမှုဆန်ညှိနှိုင်းရုံး UNOCHA ကမေလ9ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ရခိုင်ပြည်နယ်တွင်နေထိုင်ကြတဲ့အတိုင်းဝိုင်းတွေကြားတင်းမာမှုတွေလက်နက်ကင်ဖွဲ့တွေရဲ့အထမစစ်သားစုဆောင်မှုတွေတိုးလာနေတာနဲ့အတူဒေသခံအရသာတွေဟာဆိုးရတဲ့အကျဉ်းဖက်မှုတွေကိုရင်ဆိုင်နေရတယ်လို့ပြောပါတယ်။ရခိုင်မြောက်ပိုင်းကဘူးသီးတောင်မြို့နယ်မှာဆိုစစ်ကောင်စီတပ်တွေနဲ့အရခတ်တပ်တော်တို့ကြားတိုက်ပွဲတွေဟာရုတ်ချီးတိုးလာနေတာဖြစ်ပြီးတခြားလက်နက်ကင်အဖွဲ့တွေလည်းတိုက်ပွဲမှာပါလာတဲ့ဆိုတဲ့သတင်းတွေရနေတဲ့အတွက်အုပ်စုချင်းတိုက်ခိုက်မှုနဲ့အကြမ်းဖက်မှုဖြစ်ပွားမှာကိုဒေသခံတွေကရောဒေသရင်းအကူအညီပေးနေသူတွေကပါစိုးရိမ်လာနေတယ်လို့လည်းဖော်ပြပါတယ်။ဘက်ကမြို့လယ်ကောင်းမှာနေရာယူလာချိန်မှာပဲစစ်ကောင်စီတပ်တွေကလေကြောင်းတိုက်ခိုက်မှုတွေကိုပြင်းပြင်းထန်ထန်လှုပ်ဆောင်လာနေတာကြောင့်တိုက်ပွဲမှာပါဝင်နေသူအလုံးအနေနဲ့နိုင်ငံတကာလူသားစာနာမှုဥပဒေကိုလိုက်နာပြီးအကူအညီပေးလှုပ်သားတွေကိုဖြစ်စေလူသားစာနာမှုဆိုင်ရာအဖွဲ့အစည်းတွေရှိတဲ့နေရာတွေကိုဖြစ်စေတင့်မှတ်ထားပြီးတိုက်ခိုက်တာတွေမလုပ်ဖို့လည်းတတိပေးလိုက်ပါတယ်။ဒါအပြင်တရင်မှားတွေအမုန်းစကားတွေမဖြန့်ကြဖို့နဲ့အတူရှင်တွဲနေထိုင်ပြီးလူခွင့်ရေးကိုလေးစားကြဖို့လည်းကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။